မင်းတပ်မြို့နယ်တွေကစစ်ပြေးဒုက္ခတွေအတွက်စစ်နယ်ရခလွတ်လပ်စွာသွေးယူခွင့်ပြုမယ်လို့စစ်ကောင်စီတပ်နဲ့ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်တို့အကြားသဘောတူထားပေမဲ့ဒီသဘောတူညီချက်ကိုစစ်ကောင်စီဘက်ကလိုက်နာမှုမရှိဘူးလို့မင်းတပ်ကာကွယ်ရေးကောင်ဆောင်တွေကပြောပါတယ်။ဒါကြောင့်ဒုက္ခတွေစားရေးတောက်ရေးခက်ခဲနေတဲ့အပြင်မိုးရင်းကာလမှာဖြစ်ပွားတဲ့ရောဂါတွေကြောင့်ဒုက္ခတွေဆယ်ဦးတည်းမှနဲ့သေဆုံးခဲ့ပါတယ်။အခုလိုမင်းတပ်ဘက်ကဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေကိုပြည်သူသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံမင်းတပ်ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဇွန်လ20ရက်နေ့ကနေဇွန်လ4ရက်နေ့အထိပြစ်ခတ်ရပ်ထားဖို့တဘောတူညီခဲ့ကြပါတယ်။14ရက်အပြစ်ရပ်ထားတဲ့ကာလအတွင်းဒုက္ခရောက်နေသူတွေအတွက်စန္ဒရိက္ခာတည်ဆောင်ခွင့်ပေးမယ်ဆိုတဲ့တဘောတူညီချက်ကိုစစ်တပ်ဘက်ကလိုက်နာခြင်းမရှိဘူးလို့မင်းတပ်ကာကွယ်ရေးအဖွဲ့ခေါင်းဆောင်ဆလိုင်းဒူမီက VOA ကိုအခုလိုပြောပါတယ
်။သူကမလိုက်နာဘူးလို့ပြောလို့ရတယ်။သူကအနည်းဆောင်နေတဲ့ဆန္ဒရိက္ခာကိုလွတ်လပ်လပ်တည်ဆောင်ခွင့်ပေးတယ်ဆိုတာတို့တဘောတူတယ်။ဆက်ချက်ပြီးတာတာကြည့်တာမလို့ရမှုရှိတဲ့အားပါတယ်။ခုကြတော့လွတ်လပ်လပ်ပြောလို့မရဘူး။တချို့ကားကြီးဆိုလို့ရှိရင်ပြန်ဆဲဆိုင်တယ်။တချို့ကားကြီးကတော့ဖမ်းပြီးတော့တို့ကဒီဆန်နေပေါ့ဒီမဲ့ဟာပြည်စုကြီးဖမ်းပြီးတော့တို့ပြန်မပြေးရတာလည်းရှိတယ်တော့
။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကယာယီပြည့်ရတဘောတူညီချက်တွေထဲမှာအပြစ်ခတ်ရဆဲဖို့တိုက်ပွဲကြောင့်ထွက်ပြေးခိုလုံနေသူတွေဘေးကင်းလုံခြုံဖို့စန္ဒရိက္ခာတွေလွတ်လပ်စွာတည်ယူခွင့်ပြုဖို့မင်းတပ်ကာကွယ်ရေးအဖွဲ့ဘက်ကတောင်းဆိုခဲ့သလိုစစ်ကောင်စီတပ်ဘက်ကလည်းစစ်တပ်ကိုပြစ်ခတ်မှုတွေမလုပ်ဖို့မြို့တွင်းမှာလုံခြုံရေးအဖွဲ့တွေရဲ့စစ်ဆေးမှုကိုကြည်ပြူစွာလက်ခံဖို့စတဲ့အချက်တွေတောင်းဆိုသဘောတူထားခဲ့ကြတယ်လို့ဆလိုင်းတူမီကပြောပြပါတယ်ရိခာတည်ယူရာလမ်းကြောင်းတွေကိုစစ်တပ်ဘက်ကပိတ်ဆို့ထားတာကြောင့်ဒုက္ခတွေတွေယာယီခိုလုံနေကြတဲ့စခန်းတွေမှာစန္ဒရိခာပြတ်တောက်နေပြီလို့ဒုက္ခတွေတွေအတွက်အကူအညီပေးဖွဲ့တာဝန်ရှိသူတူကပြောပါတယ
်။ဥပမာမိုးပြင်းဖြစ်တော့တံငယ်တွေပါတွေသွားဖို့လည်းခက်ခဲတဲ့နေရာတွေဆိုလို့ရှိရင်တို့ကိုယ်တိုင်ကနေပြီးတော့အခုဆက်နေပြီပေါ့နော်ဆက်နေတော့ကဒီခေါင်းကြီးချက်တဲ့ဆက်နေတွေပါလို့တို့ကကြိတ်ပြီးတော့လက်နဲ့ကြောက်ခဲရင်လည်းကြိတ်ပြီးတော့အဲ့လိုမျိုးအမင်းလောက်စားနေရတယ်မျိုးရှိတယ်ခင်ဗျ။တံတွေပါတွေမရှိတော့တဲ့အတွက်
မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီ26ရက်နေ့လောက်ကစပြီးချင်းဒေတာကာကွယ်ရေးဖွဲ့ CDM နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြို့ပေါ်နဲ့ကျေးရွာတွေကလူပေါင်း 3,000 ကျော်ဟာတောတောင်တွေထဲကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာပါ။မေလ23ရက်နေ့ညပိုင်းကစလို့မင်းတပ်မြို့မှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီတပ်ကနေလက်နက်ကြီးတွေနဲ့အပြင်းထန်သုံးစစ်ဆင်ပြစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေဟာစခန်းနေရာအတည်တကြမရှိပဲပေးလို့ရမှာပြောင်းရွှေ့တင်းရှောင်နေရပါတယ်။မိုးရွာတီဖြစ်နေတာကြောင့်ဒုက္ခတဲ့တချို့ကလည်းမိုးတွင်းဖြစ်တတ်တဲ့ရောဂါတွေဖြစ်နေကြပါတယ်။ကျန်းမာရေးဆောင်ရှားမှုမရတဲ့အတွက်ဒေဆုံးသူတွေလည်းဆယ်ယောက်ဆက်မနည်းရှိနေပါပြီ။ကလေးငယ်တွေလူကြီးတွေဒေဆုံးခဲ့ကြတယ်လို့ဒုက္ခတဲ့တွေအတွက်အကူအညီပေးနေသူတယောက်ကပြောပါတယ
်။နေရာဒီကောတုတ်ကွေးဖြစ်နေရရဲ့ဒီဝက်ဖျားလို့ပါလို့လည်းပါဖြစ်နေတာရှိရဲ့အဲဒီအတက်အလဲကြီးကမှုရှိရဲ့ခြေကူတာမှုအချိန်လူမရပဲနဲ့ဒီတော့လည်းကျွန်တော်သိရတော့ကတော့ပါဆယ်ယောက်ဝင်းကျင်ရှိရဲ့
မိုးတွင်းကာလဖြစ်ပွားတဲ့ယောဂါကြောင့်ဆေးဝါးကုသမှုတွေနဲ့လက်လမ်းမမီလို့တေဆုံတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်တူခလေးတူမွေးကင်းစားခလေးနှူးနဲ့တက်ကြီးရွယ်ဦး၃ဦးတို့ပါဝင်တယ်လို့သူကပြောပြပါတယ်မင်းတပ်ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားလက်ရှိယာယီပြည်ရဆဲပြီးနောက်ပိုင်းမင်းတပ်မြို့ကစစ်ဆောင်တို့နေရာကိုပြန်လာရှိပေမဲ့အများစုကမပြန်နိုင်ကြသေးဘူးလို့မင်းတပ်ကာကွယ်ရေးအဖွဲ့ခေါင်းဆောင်ဆလိုင်းတူမီကပြောပါတယ
်တချို့ကပြန်နေဆိုတာကသူ့အိမ်ကိုခဏပြန်ကြည့်တာတို့ပစ္စည်းတွေပြန်ကြည့်တာတို့နော်အဲ့လိုပဲရှိတယ်ခမန်းကြီးကတော့ဖန်ကမန်းတော်မရှိတော့ဘူးတုံးလေးကအဲ့လိုပဲရှိမှာ
စစ်ကောင်စီဘက်ကတော့မင်းတပ်မြို့ပေါ်ရှိကျောင်းတွေဘုံကြီးကျောင်းတွေမှာစစ်ဆောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပေမဲ့ဒုက္ခတွေတွေအများစုကတော့စိုးရိမ်စိမ့်နဲ့နေရရင်းကိုမပြောင်းနိုင်ကြသေးပါဘူးလက်ရှိမင်းတပ်မြို့နယ်ကဒုက္ခတွေတောင်းကျော်ဟာအနည်းဆုံးနေရ18ခုမှာခိုလုံနေကြပါတယ်စစ်ကောင်စီကစန္ဒရိက္ခာဆေးဝါးတွေတည်ယူလို့မရအောင်လမ်းကြောင်းတွေပိတ်ဆို့ထားတာကြောင့်ရိက္ခာနဲ့ဆေးဝါးပြားလတ်မှုရင်ဆိုင်နေကြရတဲ့အပြင်ဒေသုံးတဲ့အထိဖြစ်နေကြပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တည်င်းပေးပို့ထားတာပါခင်ဗျာ